အရင်ဆုံးတော့ဒီကနေ့ညပိုင်းညဘက်ပိုင်းမှာအစိုးရအတန်းအတွင်းဌာနတွေကနေပြီးတော့ကျောင်းသားတွေရဲ့တပိတ်နဲ့ပတ်သက်လို့ထုတ်ပြန်ကြေညာထားတဲ့အကြောင်းနဲ့စပါမယ်အမျိုးသားပညာရေးဥပဒေကိုစတင်ပြီးတော့ဒီမိုကရေစီပညာရေးတောင်းဆိုစန္ဒပြချိတက်နေတဲ့တပိတ်မှောက်ကျောင်းသားတွေရဲ့စန္ဒပြမှုကိုတားမြစ်လိုက်ပြီးတော့တပိတ်မြန်နိုင်ရင်ဥပဒေနဲ့အညီအရေးယူသွားဖို့ကြေညာလိုက်တဲ့အကြောင်းထိုင်းချေဆိုင်ဝီရိုသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ကျောင်းသားတပိတ်စစ်ကြောင်းတွေနဲ့ပတ်သက်လို့ရန်ကုန်မြို့ကိုဆက်လက်ချီတက်ပါကဥပဒေနဲ့အညီအရေးယူသွားမယ်ဆိုပြီးမြန်မာအစိုးရကဖေဖော်ဝါရီလ23ရက်နေ့ည9နာရီမှာနိုင်ငံပိုင်သတင်းဌာနဖြစ်တဲ့မြန်မာအတန်ကနေသတင်းထုတ်လွှင့်ခဲ့ပါတယ်
။ဆန္ဒပြကျောင်းသားကျောင်းသူများသိရှိနိုင်ရန်သတင်းထုတ်ပြန်ချက်2015ခုနှစ်ဖေဖော်ဝါရီလ17ရက်နေ့တွင်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အစိုးရကိုယ်စားလှယ်များပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များ NNDR ကိုယ်စားလှယ်များဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီမှကျောင်းသားကိုယ်စားလှယ်များနှင့်လေးဝန်ဆိုင်တွဲဆုံညီနိုင်ဆွေးနွေးရာတွင်တောင်းဆိုချက်တတ်ချက်နှင့်ပတ်သက်၍နှစ်ဖက်သဘောတူညီချက်များရရှိခဲ့ကြပြီဖြစ်ပါသည်။၎င်းပြင်အခြားသဘောတူညီချက်များကိုလည်းလည်းရောပေးထားပြီးဖြစ်၍တရိတ်စစ်ကြောင်းများရန်ကုန်မြို့သို့ဦးတည်ကြည့်တက်ခြင်းမပြုရန်အဆိုပါညီနိုင်စီဝေး၌ပြောကြားထားပြီးဖြစ်ပါသည်။ယင်းဆွေးနွေးပွဲရလဒ်များကိုဆက်လက်အကောင့်ထည့်ဖော်ရန်အတွက်2015ခုနှစ်ဖေဖော်ဝါရီလ14ရက်နေ့တွင်လေးဝင်းဆိုင်ထပ်မံတွဲဆုံဆွေးနွေးရန်သဘောတူညီထားပြီးဖြစ်ပါသည်။ထို့သောယခုအခါတပိတ်စစ်ကြောင်းများသည့်ရန်ကုန်မြို့သို့ဆက်လက်ဦးတည်လှုပ်ရှားနေကြသည့်ဖြင့်မလိုလားအပ်သောပြဿနာများမဖြစ်ပေါ်စေရန်နှင့်နိုင်ငံတော်လုံခြုံရေးတရားဝင်စုံမှုရေးရရွာအေဂျင်တာရေးတို့အတွက်ရန်ကုန်တိုင်းဒေသကြီးတွင်သို့တပိတ်စစ်ကြောင်းများဝင်ရောက်ခြင်းမပြုနိုင်ရန်ဥပဒေနှင့်အညီဆောင်ရွက်သွားမည်ဖြစ်ကြောင်းသတင်းထုတ်ပြန်အပ်ပါသည်ဟုဖော်ပြပါရှိပါသည်ခင်ဗျာ။
အစိုးရရဲ့သတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကဆွေးနွေးပွဲကတော့14ရက်နေ့မတိုင်ခင်ရန်ကုန်ကတပိတ်စစ်ကြောင်းတွေဝင်မလာဖို့ကိုသာသဘောတူထားခဲ့ကြောင်းအခုလိုမျိုးအစိုးရဘက်ကရုတ်တရက်သတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့တော့ကျောင်းသားအလုံးပြန်လည်တိုင်ပင်ဆွေးနွေးပြီးမှသာသူတို့ရဲ့သဘောထားကိုထုတ်ပြန်မှာဖြစ်ကြောင်းပြမတပိတ်စစ်ကြောင်းကတပိတ်ကောင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ
်။အရင်တော့ကတော့သူတို့ပြောတာဒီဖေဖော်ဝါရီ14ကတည်းကရန်ကုန်နဲ့မဝင်ဘူးဆိုတဲ့ပုံစံမျိုးပဲပြောတာပေါ့နော်အခုကတော့လုံးဝဝင်မခံဘူးဆိုတဲ့ပုံစံမျိုးဖြစ်သွားအတိုင်းများကြီးတော့ပြောရအောင်လည်းခက်နေကြရမှာအဲ့လိုမျိုးဖြစ်နေတာအဲ့တော့တန်ပြန်တိုင်းမျိုးပြန်စီးဝင်မျိုးလုံးနေအခုကတော့ပေါင်းတယ်မှာနားနေတော့လေဟိုမင်းနဲ့ပြန်ကြလို့ရှင်တော့အဲ့ဒီစုစု15ဟာစီးဝင်ဒီညကျွန်တော်တို့ကဆက်ပြီးတော့အစီအစဉ်တစ်ပတ်ပါဆက်လုပ်လို့ဆက်ပြီးတော့မင်းနဲ့ပြန်ဟိုစုနေဖို့လေဒီ15ဦးနေနဲ့စုနေဖို့ကျွန်တော်တို့ဒီဘက်ကသဘောထားအောင်ပြီးရမှာသဘောထားအောင်ပြီးရမှာဆိုတော့ကျွန်တော်လည်းဒီညလုပ်ပြီးရမယ်လုပ်ပြီးချင်းဒီလိုနဲ့လည်းဖုန်းပြောအောင်ပါ
။ဖေဖော်ဝါရီလ14ရက်နေ့မှာတော့ကျောင်းသားအစိုးရလွှတ်တော်နဲ့ NNDR ကကိုယ်စားလှယ်တွေထပ်မံတွေ့ဆုံဖို့ရှိပြီးဒီဆွေးနွေးပွဲကနေကျောင်းသားတွေဘက်ကလည်းသူတို့ရဲ့သဘောထားတွေကိုပြောဆိုသွားမှာဖြစ်တယ်လို့ဆိုပါရရှင်။